Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်မတ်လ3ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Kilometer 19, 19နဲ့ 25 တို့ကနေဖမ်းယူနိုင်ပါရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသူစင်အောင်ပါဒီကနေ့ညနေပိုင်းသောတာရှင်တို့နားဆင်ရမယ့်သတင်းတွေမှာတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်မှုရဖို့တန်တမာရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့နှစ်ပတ်လည်စစ်ဆင်ရေးလေ့ကျင့်မှုတွေကိုအဆုံးသတ်သွားမယ်လို့ကြေညာလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသနယ်စပ်မှာဖြစ်ပွားတဲ့အပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်တပ်သား2ဦးသေဆုံးခဲ့ပါတယ်။ဒီလိုဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရီးယားနိုင်ငံအတူပြောပြပေးပါမယ်မခွန်ညိုရေ
။ကောင်းပါပြီရှင်။အခုလို့နိုင်ငံတကာသတင်းတွေပြီးမှာတော့ရခိုင်ပြည်နယ်မှာရက်ကြီးအုပ်ချုပ်ရေးမှု60နီးပါးတပြိုင်တည်းတာဝန်ကနှုတ်ထွက်ခဲ့ကြတဲ့အပေါ်မှာရခိုင်လွှတ်တော်ကိုယ်စားလှယ်တူကအခုလိုသုံးသပ်ပါတယ်
။ဒီအုပ်ချုပ်ရေးမှုတွေကဒီလိုဆက်တက်ဖြစ်နေနေဆိုရင်အဓိကတော့အစိုးရပေါ့အစိုးရအုပ်ချုပ်ရေးရန်ရာရပ်ဆိုင်သွားလိမ့်မယ်။အဲ့ဒီအပေါ်မှာဒါဒေသခံတွေအကြီးအအုပ်ချုပ်မှုတွေအစိုးရမှာနော်အလုပ်လုပ်ဖို့မရှိဘူးဆိုရင်
မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါပါ။နိုင်ငံတကာသတင်းလွှမ်းမှာတော့မျိုးဆက်သစ်မျိုးပြအင်ဂျင်နီယာတွေရဲ့အနာဂတ်မြို့တည်ဆောက်မှုပြိုင်ပွဲတွေကိုကျင်းပပေးနေတာကဘာကြီးပူနွေးလာတာနဲ့မျှသမုဒ္ဒရာပြည်ပြင်မြင့်တက်လာတဲ့ပြဿနာကိုရင်ဆိုင်ဖြေရှင်းဖို့ဖြစ်ပါတယ်။ကမ္ဘာရှာဘာတရိတ်ဆန်တွေထိမ့်သိမ်းဆောက်ရှောက်ရေးနည်းပြူဟာတွေအောင်မြင်နေတဲ့အကြောင်းနဲ့အတူကင်ဆာယောဂဆိုင်ရာနည်းပညာသစ်တွေအကြောင်းကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သတင်းအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်မှုရဖို့တန်တမာရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့အင်အားများပြားသုံးတဲ့နှစ်ပတ်လည်စီရေးလေ့ကျင့်မှုတွေကိုအဆုံးသတ်သွားမယ်လို့မနေ့စနေနေ့နောက်ပိုင်းကအကြေညာလိုက်ပါတယ်။စနေနေ့ကအမေရိကန်ယာယီကာကွယ်ရေးဝန်ကြီး Patrick Shanahan နဲ့တောင်ကိုရီးယားအမျိုးသားကာကွယ်ရေးဌာနဝန်ကြီး John Kyung Doo တို့နှစ်ဦးဖုန်းနဲ့တဆင့်စကားပြောတာမှာ Full Eager and Key Resolve လို့ခေါ်တဲ့နှစ်ပတ်လည်စီရင်လေ့ကျင့်မှုတွေကိုရပ်ဆိုင်ဖို့ဆုံးဖြတ်လိုက်တယ်လို့ Pentagon စစ်ဌာနချုပ်ကကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ကသမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ Vietnam နိုင်ငံ Hanoi မြို့ထိပ်သီးစည်းဝေးပွဲအပြီး3ရက်အကြာမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာမြောက်ကိုရီးယားနျူကလ িয়ার ကင်းစင်ရေးကိစ္စနဲ့ပတ်သက်ပြီးသမ္မတ Trump နဲ့ Kim Jong-un တို့သဘောတူညီချက်တစုံတရာမရခဲ့ပေမဲ့ပူးရဲစီရေးလေ့ကျင့်မှုတွေကိုလျှော့ချမယ်လို့ရဟာနျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေဆက်ပြီးအသက်ဝင်နေဖို့အထောက်အကူဖြစ်တဲ့လို့ရအဖြစ်ရှုမြင်နိုင်ပါတယ်။တောင်ကိုရီးယားမျိုးသားကာကွယ်ရေးဌာနကလည်းအလားတူကြေညာချက်တရထုတ်ပြန်ခဲ့တယ်လို့ AP သတင်းမှာဖော်ပြခဲ့ပါတယ်။နှစ်စဉ်နွေဦးကာလမှာပြုလုပ်လေးရှိပေမဲ့တောင်ကိုရီးယားမှာလုပ်တဲ့ပြုံချန်းဆောင်းရာဒီအိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားတို့ပထမဆုံးအေဂျင့်စွာပါဝင်လာစီရေးပံ့ပိုးပေးတဲ့အနေနဲ့2018ကစပြီးစီးရေးလေ့ကျင့်မှုတွေကိုပထမဆုံးရှင်းဆိုင်ခဲ့တာဖြစ်ပါတယ်
။ Syria နိုင်ငံရှေ့မြောက်ပိုင်း Burgos ရွာက IS အစွန်းရောက်အဖွဲ့ရဲ့နောက်ဆုံးလက်ချက်နေရာလေးကိုအမေရိကန်ကကြောတောင်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တပေါင်းခွဲလောက်ကတောက်ကြာနေနောက်ပိုင်းမှာနောက်ဆုံးထိုးစစ်နဲ့တိုက်ခိုက်နေပါတယ်။အမေရိကန်နဲ့ညီမောင်တပ်ဖွဲ့တွေကတိုက်လေရင်နေအမြောက်တွေနဲ့ပစ်ကူပေးပြီးတိုက်ခိုက်နေတာဖြစ်ပါတယ်။ဒီနေ့မနေ့ပိုင်းအထိပြင်းထန်တိုက်ခိုက်နေတဲ့ဖြစ်ပြီးတော့တိုက်ပွဲကတိတ်ကြရမှာမဟုတ်ဘူးလို့တောင်ဝရှိသူတွေကအခိုင်အမာယူဆထားပါတယ်။ဗကြာခင်ပြီးဆုံးသွားဖို့မျှော်လင့်ပါတယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရ Mustafa Bali ကမနေ့က Twitter မှာရေးသားထားပါတယ်တင်ကားတွေအစာဦးပြက်တွေနဲ့ဝိုင်းပတ်ထားတဲ့မြေကွက်လေးကိုခုခံတိုက်ခိုက်နေတဲ့ IS လက်နက်ကိုင်တွေကို SDF တပ်ဖွဲ့တွေကတလန်းဝင်တလန်းထွက်တိုက်ခိုက်နေတယ်လို့လည်းပြောခွင့်ရဘာလီက VOA ကိုအစောပိုင်းမှာပြောပါတယ် IS ကိုတိုက်ခိုက်နေတဲ့အထက်မှာပါတဲ့ Kurdish YPG လက်နက်ကိုင်အဖွဲ့ပြောခွင့်ရတူကတော့ American ကြောတော့နောက်ခံပြူတပ်ဖွဲ့ဝင်၄ဦးထပ်မနေဒဏ်ရာရထားတယ်လို့ပြောပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံအကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသနယ်စပ်မှာဖြစ်ပွားနေတဲ့အပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်တပ်သား2ဦးသေဆုံးသွားတယ်လို့ပါကစ္စတန်ဘက်ကမနေ့စနေနေ့ကအတည်ပြုပါတယ်။ဒီနယ်စပ်မြင်းရှိတဲ့နေရာကို Line of Control ထိန်းချုပ်ရေးမြင်းဆိုပြီးခေါ်တာပါ။ပါကစ္စတန်နယ်ထဲဝင်ရောက်သွားခဲ့တဲ့အိန္ဒိယတိုက်လေယာဉ်ကိုပစ်ချပြီးလေယာဉ်မှူးကိုဖမ်းဆီးခဲ့ပေမဲ့ငြိမ်းချမ်းရေးလက္ခဏာဖြစ်အဲ့ဒီလေယာဉ်မှူးကိုပါကစ္စတန်ဘက်ကပြန်လွှတ်ပေးလိုက်ပြီးနောက်တစ်ရက်မှာပဲအခုလိုပစ်ခတ်မှုဖြစ်ပွားခဲ့တာပါ။လေယာဉ်မှူးကိုပြန်လွှဲပြောင်းပေးခဲ့ပေမဲ့ကက်ရှမီးယားဒေသကအခြေအနေတွေပေါ်တည်ရောက်မှုရှိပုံမရပဲနှစ်ဖက်တပ်ဖွဲ့တွေမော်တာတွေလက်နက်ကြီးတွေနဲ့ဆက်ပြီးပစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်။ ဟိမဝန္တာတောင်ကျော်ပေါ်ကပါကစ္စတန်နဲ့အိန္ဒိယပိုင်နယ်မြေကိုပိုင်းခြားထားတဲ့နေဇက်မြင်းပေါ်ကနာကီယာဖက်ချမ်းမှာစနေနေ့မနေ့အစောပိုင်းကစစ်သားတွေကြဆုံးသွားတာလို့စစ်တပ်ရဲ့သတင်းဌာနကပြောပါတယ်ဖိုးဝါမှာအရက်မှာဖေဗရူလာ14ရက်နေ့ကအတိကံဘုံခွဲမှုဖြစ်ပြီးနောက်ပိုင်းအိန္ဒိယထောင်ထဲမှာဖမ်းထားတဲ့အချိန်မှာအချင်းသားအချင်းချင်းတပ်ဖြတ်တာခံခဲ့ရတဲ့ပါကစ္စတန်အချင်းသားရှာကီယာအူလာရဲ့အလောင်းကိုမနေ့စနေနေ့ကပါကစ္စတန်ဘက်လွှဲပြောင်းပေးလိုက်တာပါရှာကီယာအူလာကိုတတ်တဲ့တရားခံကိုဖော်ထုတ်နိုင်ရေးအတွက်စုံစမ်းစစ်ဆေးတွေးရှိချက်တင်နဲ့ရင်ခွဲစစ်ဆေးမှုအဖြေကိုအိန္ဒိယဘက်ကအမြန်ဆုံးပေးပို့ဖို့ပါကစ္စတန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်တောင်းဆိုထားပါတယ်
မဲဂန်သမ္မတဒေါ်နယ်ထရမ့်က conservative နိုင်ငံရေးလှုပ်ရှားမှုရဲ့နှစ်ပတ်လည်ညီလာခံမှာသူ့ကိုထောက်ခံသူတွေကိုမနေ့စနေနေ့ကမိန်ကွန်းပြောကြားခဲ့ပါတယ်ဒီသတင်းမှာဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့သမ္မတထရမ့်တို့မအောင်မြင်တဲ့ဆွေးနွေးပွဲချင်းပါခဲ့တဲ့အချိန်ဖြစ်သလိုသမ္မတထရမ့်ရဲ့ပုဂ္ဂိုလ်ရှင်နေဟောင်းမိုက်ကယ်ကိုဝင်ကလည်းသမ္မတထရမ့်အပေါ်မှာထိခိုက်နစ်နာစေတဲ့အကြောင်းအရာတွေကိုလွတ်တော်ရှင်းမမှာလာရောက်ထွက်ဆိုတဲ့ကာလလည်းဖြစ်ပါတယ်ဒါပြင်2016သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့မဲဆယ်စီရင်ရေးအဖွဲ့နဲ့ရုရှားတို့ကြာပူးပေါင်းလုံဆောင်ခဲ့လားဆိုတာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေအဆုံးသတ်ဖို့နီးကပ်လာနေတဲ့အချိန်လေးဖြစ်တဲ့အတွက်ဒီနီလာကန်ဟာသမ္မတထရမ့်ကိုအယုံပြောင်းစေတဲ့ကြိုဆိုမှုလည်းဖြစ်ပါတယ်။မစ္စတာမူလာရဲ့စုံစမ်းမှုတွေကသူ့ရဲ့ဗန္နာရေးဘက်ကိုအယုံပြောင်းလာတယ်ဆိုပြီးအောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အဒမ်စရစ်နဲ့အခြားလွတ်တော်အမတ်တို့ကိုလည်းသမ္မတထရမ့်ကဆွဆွဲပြောဆိုသွားပါတယ်။သူ့ရဲ့ဗန္နာရေးကိုစုံစမ်းနေသူတွေဟာစိတ်မမှန်တဲ့သူတွေဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောဆိုလိုက်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
view American တန်ရဲ့တင်းငွေညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ Bangladesh နယ်စပ်ကတောအုပ်တစ်ခုထဲမှာပြီးခဲ့တဲ့2လကျော်ကဖမ်းဆီးခံခဲ့ရတဲ့မြန်မာစစ်သားကို Bangladesh အာဏာပိုင်တွေကဒီကနေ့မတ်လ3ရက်တင်းငွေနေ့မှာမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးအပ်ခဲ့ပါတယ်။အသက်30အရွယ်တပ်သားအောင်ဘိုဘိုသိန်းကို Bangladesh နိုင်ငံစစ်တကောင်နေတဲ့က Naikonchari မြို့အနီးတောအုပ်မှာဇန်နဝါရီ24ရက်ကဖမ်းဆီးရမိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်တပ်ကဗိုလ်မှူးချုပ်စာဂျီဒါရာမင်မြ AFP သတင်းဌာနကိုပြောပါတယ်တိတက်သားဟာနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်ပိုင်တောအုပ်တစ်ခုထဲရောက်နေတာကိုတွေ့ပြီးဖမ်းမိခဲ့တာပါအခုတော့သူ့ကိုမြန်မာရဲတပ်ဖွဲ့လက်ထဲကိုလွှဲခဲ့ပါပြီလို့ဘင်္ဂလားဒေ့ရှ်နေသားဆောင်တမှုဗိုလ်မှူးချုပ်ရာမင်မြပြောပါတယ်2019ခုနှစ်ရခိုင်မြောက်ပိုင်းမှာမြန်မာအစိုးရစစ်စင်ရေးတွေတောင်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရပြီးဒီနောက်ပိုင်းကလေးကနှစ်နိုင်ငံဆက်ဆံရေးမှာအဖူးထစ်တွေရှိနေတာပါဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်ခံထားပြီးဒီဒုက္ခသည်တွေနေရာပြောင်းရင်းနှစ်ဖက်လှုပ်ဆောင်နေပေမဲ့ကြံ့ကြာမှုတွေရှိနေပါတယ်ဒီလိုဒုက္ခသည်နေရာပြောင်းရင်းအစီအစဉ်ကြံ့ကြာနေတဲ့ကိစ္စမှာလည်းနှစ်နိုင်ငံစလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်တင်နေကြတာပါဘင်္ဂလားဒေ့ရှ်အနေနဲ့ဒီဒုက္ခသည်တွေကိုဆက်ပြီးလက်ခံထားဖို့မလွယ်တာကြောင့်ကုလလုံခြုံရေးကောင်စီကပြတ်သားတဲ့အရေးယူဆောင်ရွက်မှုလုပ်ဖို့ကိုပြီးခဲ့တဲ့အပတ်ကလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းနေပါတယ်
။အကျွန်းရနိုင်ငံမှာတော့ပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီးတော့မဲဆန္ဒရှင်တွေနဲ့မဲယုံတွေကိုသွားပြီးတော့မဲပေးနေကြပါတယ်။ဝန်ကြီးချုပ်ဂျူရီရက်တက်စ်နဲ့သူ့ရဲ့ဘိုလဝိုင်းစင်တာပါတီကနိုင်ရဖို့အတွက်ရည်ပန်းစားနေပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့လည်းရာဇွန်ဝါဒီ EKR ပါတီနဲ့အကျိတ်နဲ့ရှင်ပြန်ရမယ်လို့မျှော်လင့်နေပြီးတော့ EKRI ပါတီကတော့လူမှုပူလောင်ရေးကိစ္စရပ်တွေမှာငွေချေးအမြောက်များတုံးဆွဲဖို့ကိုကတိပေးထားပါတယ်။2009ခုနှစ်ကတော့ Estonia နိုင်ငံဟာရန်သူကိုတိုက်တဲ့ခေတ်သစ်နှီးဖြစ်တဲ့ Cyber တိုက်ခိုက်တာကိုခံရတဲ့ပထမဆုံးနိုင်ငံတွေကတနိုင်ငံဖြစ်လာခဲ့ပြီးတော့ဒီတိုက်ခိုက်မှုကိုတော့ရုရှားနိုင်ငံကလုပ်ခဲ့တာပါ။ဒီလိုမျိုးတိုက်ခိုက်ခံရခြင်းကစပြီးတော့ Estonia နိုင်ငံဟာကမ္ဘာမှာနှီးပညာဖွံ့ဖြိုးတိုးတက်ဆုံးနိုင်ငံတွေကအခုဖြစ်လာခဲ့တယ်လို့လည်းအထောက်အပံ့များကတတ်မှတ်ထားပါတယ်။ဒီနှီးပညာဖွံ့ဖြိုးတိုးတက်လာဖို့အတွက်အဓိကအချက်ကတော့ e-Estonia လို့ခေါ်တဲ့စီမံကိန်းဖြစ်ပြီးတော့အဲ့ဒီစီမံကိန်းကအစိုးရတာဝန်ရှိသူတွေနဲ့နိုင်ငံသားအားလုံးကို X-Pro ကိုအခြေခံတဲ့နှီးပညာ platform ကိုချိတ်ဆက်ပေးထားတာဖြစ်ပါတယ်။အဲ့ဒီ Estonia အစိုးရရဲ့ X-Pro နှီးပညာ platform ကိုတော့ပုဂ္ဂလိကကုမ္ပဏီတွေကလည်းအသုံးပြုတာပါ။ Estonia နိုင်ငံဟာ X-Pro နှီးပညာ platform ကနေတဆင့်ကျန်းမာရေးဆောင်ရှားမှုပန်းစနစ်အခွန်ပေးချေမှုမူဝါဒချမှတ်မှုပညာရေးဥပဒေပြုရေးစာနာမဲပေးတာအစရှိတဲ့ကိစ္စရပ်တွေကိုအင်တာနက်နဲ့တနိုင်ငံလုံးချိတ်ဆက်ပြီးလုံဆောင်နေတာဖြစ်ပါတယ် Wi-Fi အင်တာနက်ကိုလည်းနေရာတိုင်းနှီးပါးမှာအခမဲ့သုံးစွဲလို့ရအောင်လုပ်ထားတာဖြစ်ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းမှာရေနံပိုက်လိုင်းပေါက်ကွဲမှုဖြစ်တာကြောင့်တေဆုံးသူအများအပြားရှိနေတယ်လို့ယုံကြည်ထားကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောဆိုကြပါတယ်။ဘိုင်ယက်ဆာပြည်နယ်ကနမ်ဘီခရစ်ရေနံပိုက်လိုင်းကတောက်ကြနေမင်းအစောပိုင်းမှာပေါက်ကွဲမှုဖြစ်ပြီးနောက်လူပေါင်း50ကျော်ပျောက်ဆုံးနေကြောင်း AP သတင်းအေဂျင်စီကစနေနေ့မှာရေးသားပါတယ်။ရေနံပိုက်လိုင်းပိုင်ရှင် ITU ကုမ္ပဏီကတော့တောက်ကြနေမင်းအစောပိုင်းကပေါက်ကွဲမှုအတွင်းတေဆုံးသူမရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့မီးဆက်လက်လောင်ကျွမ်းနေစေဖြစ်ပြီးကလေးငယ်တွေအပါအဝင်လူများပြပျောက်ဆုံးနေတယ်လို့ဒေတာတွင်မျိုးနွယ်စုများရဲ့ပြောခွင့်ရနန်ဂီဂျိမ်းစ်အီရီဟိုရီယိုကသတင်းတောက်တွေကိုပြောပါတယ်နိုင်ဂျီးရီးယားအစိုးရအနေနဲ့မတော်တဆမှုကိုစုံစမ်းစစ်ဆေးပြီးရှင်းလင်းဖို့လဲသူကတောင်းဆိုလိုက်ပါတယ
်အမေရိကန်ထက်လက်တော်မှဘာနီဆန်ဂျစ်ဟာလာမယ့်2020ရွေးကောက်ပွဲမှာသမ္မတဖြစ်ဖို့ရောရွေးကောက်မှုအတွက်မနေ့စနေနေ့ကရွေးကောက်ပွဲမှာဆက်စည်းရုံးမှုတွေကိုနယူးယောက်ကသူတက်ခဲ့တဲ့ Brooklyn College မှာပြုလုပ်ခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုသတင်းလှော်တွေသတင်းဆောင်ပါတွေစတိုက်နားဆင်ရပါမယ်ရှင်စီရဲတင်းမာနေတဲ့ရခိုင်ပြည်နယ်ရဲ့အုတ်ချုပ်ရည်မှုတချို့ကိုအာဏာပိုင်တွေကဖမ်းဆီးနေတာကြောင့်အုတ်ချုပ်ရည်မှု60နီးပါးတပြိုင်တည်းနှုတ်ထွက်ကြတဲ့အဖြစ်ဟာအစိုးရအုတ်ချုပ်ရည်ရန်တရားပြက်ရင်းရက်ဆိုင်သွားနိုင်တဲ့စိုးရင်စရာအနေအထားဖြစ်ပြီးအခြေအနေပိုဆိုးသွားစေနိုင်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တဦးကသတိပေးလိုက်ပါတယ်။ဒေသတွင်းဥပဒေစိုးမိုးမှုကင်းမဲ့နေပြီးရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေအတွက်တောင်ဘေးကင်းလုံခြုံမှုမပေးနိုင်တဲ့အခြေအနေဖြစ်တာကြောင့်ဒေသခံပြည်သူတွေအတော်လေးစိုးရိမ်ကြောက်လန့်နေကြတယ်လို့လည်းဒေသခံတွေကပြောပါတယ်။မဆုမောင်ကစူးစီးတင်ပြထားပါတယ်ရှင်
။အစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေတို့အကြားရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေချိန်ထောင်ချီတဲ့ဒေသခံပြည်သူတွေဘေးကင်းရာကိုအသက်လူပြေးနေကြရချိန်မှာပဲကြေးရွာအုပ်ချုပ်ရေးမှုတချို့အပါအဝင်ရခိုင်ဒေသခံကြေးရွာသားတချို့ကပါရခိုင်တပ်မတော်အေအေနဲ့ဆက်သွယ်မှုရှိတယ်တည်င်းပေါက်ကြားမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အုပ်ချုပ်ရေးမှုအစည်းအဝေးတဲ့အထိဝင်ရောက်ဖမ်းဆီးအရေးယူမှုတွေရှိနေတဲ့အနေအထားဖြစ်တဲ့အတွက်မတ်လ၁ရက်နေ့တောက်ကြနေ့ကပဲမြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှု60နီးပါးရာထူးကနှုတ်ထွက်ခဲ့ကြပါတယ်အခုလိုမျိုးအုပ်ချုပ်ရေးမှုတွေတပြိုင်တည်းထဲအစုလိုက်အပြုံလိုက်နှုတ်ထွက်မှုဟာဒေသတွင်းအုပ်ချုပ်ရေးရန်တရာအတွက်အလို့ကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကတုံ့တက်ပါတယ
်ဒီအုပ်ချုပ်ရေးမှုတွေဒါဒီလိုဆက်တက်ဖြစ်နေမယ်ဆိုရင်အကြီးကတော့အစိုးရပေါ့အစိုးရအုပ်ချုပ်ရေးရန်တရာရပ်ဆိုင်သွားလိမ့်မယ်အဲ့အဲ့ပေါ်မှာဒေသခံတွေအကြီးကအုပ်ချုပ်မှုတွေအစိုးရမှာနော်အလို့လို့ဖို့လူမရှိဘူးဆိုရင်ပို့ပြီးတော့အရှင်ကြီးအစိုးရအတွက်ပို့ဆိုးရွားသွားနိုင်တယ်အဲ့တော့ဒါလေးပေါ်မှာတော့ဟိုအဲ့ကြအေးနဲ့ဆက်တယ်ဆိုပြီးအရေးယူမှုတွေကိုတော့အစိုးရနဲ့မလုပ်စီရှင်ဘူးအဲ့လိုလုပ်တယ်ဆိုရင်တော့အဲ့ဒီပြဿနာဟာဒီထက်မကကျေပြန့်လာပြီးတော့အစိုးရအုပ်ချုပ်ရေးရန်ရတခုလုံးကိုအဲ့ဒီဒေသမှာပြည့်သုံးသွားနိုင်တယ်လို့ကျွန်တော်တို့ဘက်ကမြင်ပါတယ်ဗျနော်အဲ့တော့ဒီလူတွေကတစ်ဖက်ချမ်းညက်တာပေါ့နော်အေးကလာရင်လည်းအဲ့ဒီလူကလူအပ်တာတွေကူညီရတာတွေရှိရဲ့တပ်မတော်ကလာရင်လည်းပဲတည်င်းပေးတာကအစအဲ့ဒီလူမှာအလိုလိုတာဝန်ရှိနေတယ်အဲ့ဒီပေါ်မှာတစ်ဖက်ဖက်ကိုဟုတ်ကဲ့လားတရင်ပို့မိရင်ဒါမှမဟုတ်အကူအညီပေးမိရင်အဖက်ဖက်ကချိန်မှတ်တာမဟုတ်ဘူးဒါကြောင့်လည်းပဲတချို့အုပ်ချုပ်ရေးမှုတွေဟိုအေအေကလည်းတတ်တာရှိတယ်ဟောဒီလိုပဲအချို့အုပ်ချုပ်ရေးမှုတွေကြတော့အေအေနဲ့ဆက်တယ်ဆိုပြီးတော့ဆက်ခွန်တင်တဲ့အရေးယူတာရှိတယ်ဟောအဲ့လိုနှစ်ဖက်ကြမ်းညံ့နေတဲ့ပုံစံတွေအနေနဲ့အဲ့ဒီလကြလေးနှစ်ပဲတပြားနဲ့သူတို့မှအန္တရာယ်တော်တော်ကြီးပါတယ်အဲနောက်လည်းပဲစစ်ပွဲတွေပြင်းထန်လာမယ်ဆိုရင်အဲဒီကိစ္စကသူတို့အနေနဲ့ပို့ပြီးတော့အခက်အခဲကြုံနိုင်တယ်ခုတောင်မှအုပ်ချုပ်ရေးမှု၄ရောက်ကိုနော်အကြီးညနေအထူးအစည်းအဝေးမှာပဲပေါ်တင်ကြီးဖမ်းတာတော့သူတို့လည်းအဲ့အပေါ်မှာကျင်းနဲ့နိုင်မှုမရှိဘူးလက်ခံနိုင်ရောမရှိဘူးနောက်သူတို့အနေနဲ့အတွက်သူတို့အဲ့လိုနှုတ်ထွက်တယ်လို့ကျွန်တော်မြင်တယ
်ဒေတာဘေးမှာစစ်မှတ်ဖြစ်ပွားနေတာကြောင့်တရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့အတွက်အခုလိုအာဏာပိုင်အုပ်ချုပ်ရေးမှုအဆင့်အတွက်တောင်ဘေးကင်းလုံခြုံမှုမဲ့နေတဲ့အနေအထားကတော့ပါမန်ဒေသခံပြည်သူတွေအတွက်လုံခြုံရေးအလားအလာမကောင်းဘူးလို့လည်းကမန်မျိုးသားတွတ်တက်ရေးပါတီဗဟိုကော်မတီဝင်ဦးတင်ဝေကသုံးသပ်ပါတယ
်။ကျွေးအုပ်ချုပ်ရေးမှုဆိုတဲ့နေရာမှာတချို့လည်းကျွန်တော်တို့လက်နက်ကင်အဖွဲ့နဲ့ဆက်သွယ်တာတွေရှိကောင်းရှိမှာပေါ့။ဒါပေမဲ့အားလုံးဆိုတဲ့အုပ်ချုပ်ရေးမှုတိုင်းတော့ဖြစ်နိုင်မှာလို့မထင်ဘူးလေ။ပေကြတဲ့အနေအထားမျိုးမှပဲကျွန်တော်စီစစ်တင်ပါတယ်။အထူးသဖြင့်တော့စံပေရနဲ့ဒီပေါ်မှာတော့မယ်ဆိုရင်တော့လက်ရှိရခိုင်ပြည်နယ်အနေထားအပေါ်မှာကျွန်တော်တို့ဆက်ရမှုတွေအများကြီးရှိသွားနိုင်တယ်
ဒီအုပ်ချုပ်ရေးမှုတွေကိုလည်းပြန်လဲခေါ်ယူပြီးတော့သက်ဆိုင်ရာဒီနယ်အစိုးရကဒီနယ်အုပ်ချုပ်ရေးမှုကညှိနှိုင်းဆောင်ရွက်မှုတွေလုပ်ပေးပြီးတော့ဟိုဒါရုံကြည်မှုပြန်လဲတည်ဆောက်မယ်ဆိုရင်တော့ဟိုဒါရခိုင်ပြည်နယ်အတွက်ပို့ပြီးတော့ကြိုးစီမယ်လို့ထင်ပါတယ်ဗျအကြတဲ့စိန်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်ပါတယ်ဒီ
အကြတဲ့ပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်ပါတယ်ဒီအနေထားမှာတော့ကျွန်တော်တို့ကရခိုင်ပြည်နယ်တိုးတက်ဖို့ချိုးဖို့အတွက်လက်ရှိအစိုးရနဲ့နှိမ့်ဆောင်ရွက်မှုကျွန်တော်တို့ကတော့လုပ်ဆွေးချင်ပါတယ်ဟိုအပြစ်ခိုက်ရဆဲရေးဟိုတွားပြီးတော့ဒီငင်းချမ်းရေးကိုတိစောက်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ဒေသခံတွေနဲ့အစိုးရနဲ့ကြားမှာ
ရခိုင်တိုင်းသားလက်နက်ကိုက်တပ်အေအေနဲ့အစိုးရတပ်တို့ကြောင့်တိုက်ပွဲတွေပြင်းထန်လာတာကြောင့်မြို့ခမီစတဲ့ရခိုင်မြို့နယ်စုတွေပါဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကတိတ်ဆောင်နေရတဲ့အနေအထားဖြစ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်တွေကိုထပ်ပြီးခိုလုံ့ဝှက်ပေးဖို့ကုလသမဂ္ဂဘက်ကလည်းမြင့်တာရက်ခတ်ထားပါတယ်ရှင်မဆုမုံပြောပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလှတွေဇ Yapo, Akang Lani B, Didava B and Yeri, Nagakale, now music the Drigo Sound Junivare, Dissen Komurigo Yen Sanchez Shimbo, Parmishida Engineer in Mubia season Tisauturi Lu and Mava. Washington DC Magnuson Jimbari, Naga Mute Tisamu Pianwega, Leran Chandari in it through Lu and Me Yi Chin Drigo, then you chinze Chilla on Yue Tavare, Kunimaro. Jangdabang Tao Naya Jogani, Li Dong Joti Pawin Latare, Jang Fiu Idrinda, Steve Paragona, Dream People Tarago, Kuyan and Up Job Java Mission.
Was in a manis in Chimbari, TPI Murgo, American Nangat Wanga, Pionang and Jangari, Power Miro, Nagama Mugarigo, Belo Tisong, Messure, and Minet, when they engage up.
Our most beautiful.
Tenorue Lazon of Bangaro, Tatabe, Padan Lesuro, Digitagani. Lesson in Tolonaba. Hido Genoa Dika Poson Igale Digitago Tongama Pibale.
Naga Muga Simangin Pian Mega, Disen Comurigo Yen Sign Tompian I met Muti Sopu. Said that you Lungerigo Usan down you can in the Pibale. Dinemara Nian Lomu, the Wawa Biani Dango Balu Tanya can I'm Lesurago Pianaba. Through an Una Bonanguro Dolatia out of the Moshi.
The water collection
system right here and the
The sea walls are made with concrete and steel.
Ganji Rima, Dilan Yakamuri, Shaw Chanao, Bele the Rangu, concrete net, Damirinet is out Tabare.
If
someone wants to build a mega tower
that's 50 years old,
เดสหากาเผยว่าเลยทีนี้เนาะบะคันเราเราจะซิตติ้งเนี่ยรีดิ้งเดอะบุ๊กส์แอนด์เทลลิ่งชินุติจาได้ไอ้เมจมารูก็ซาวด์ด้วยไทม์แพดดีอภิวิปโยจาบาจาลงนี่ล่ะวะไอ้มาตรูก็ตรุติชินเนี่ยอาจารย์เนี่ยปัดตะดีเมโกนี่ตะคู่บีตะคู่เมล่าจาไปแล้วตะโบจาล่าจาบาเลยไอ้มาเวตรูก็ปูบิ๊ดลงชินล่าจาล่ะวะดีเปียนเมมาอนันยะเนี่ยตูก็ตรุจ้องก็ไต่ปันสายะซีซั่นด้วยดอลลาร์
你那马路边上维尼亚边呢，娃娃来人讲话，那样做比较。俺们母咪阿来看嘛，比如用三片线来说的，来对老家以前那个话，等于来个来说比较表话的。The hard part was trying not to get frustrated when.
因为呢，这边呢，苏拉嘎罗，地少爷一片，反对不啊，不给你一千尼个，用三百六二的，所以把你的库苏拉，等于价钱七百，怎么样？
贵阳那边比较早了吧，先。 ကမ္ဘာပေါ်ကရှားပါးတိရစ္ဆာန်တွေမျိုးတုံပြောက်ွယ်ရောမဲ့အခြေအနေတွေအကြောင်းအစီရင်ခံစာတွေဟာတိတ်ပြီးအားရလှစရာမကောင်းပေမဲ့တော်ရန်တိရစ္ဆာန်ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းတွေမှာအောင်မြင်မှုတွေရှိနေပါတယ်။မျိုးတုံလူနီးဖြစ်နေတဲ့တော်ရန်တိရစ္ဆာန်တချို့ထိန်းသိမ်းစောင့်ရှောက်ရေးနီးဗျူဟာတွေအောင်မြင်မှုရှိနေတဲ့အကြောင်းကိုတော့ VOA သတင်းတောက် Kevin Innos ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာပါရှင်။
ထိုင်းနိုင်ငံရဲ့တော်ရိုင်းတရိတ်ဆန်ထိန်းနေရေးတပ်ဖွဲ့က2006ခုနှစ်မှာတလကိုအချိန်20လောက်ကင်းလှည့်ပြီးတော့တောလိုက်မုတ်ဆိုးတွေကိုလိုက်လံရှာဖွေခဲ့တယ်လို့ကြားတွေကျက်စားတဲ့နေရာတွေနဲ့ကြားကောင်ရေတွေကိုမှတ်တမ်းပြုစုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကတော့တလကို144ကြိမ်အထိလှည့်လည်စစ်ဆေးခဲ့တာပါ။ဒီအားထုတ်မှုရဲ့ရလကတော့ကြားကောင်ရေတွေတိုးပွားလာတာပါ။2010ခုနှစ်မှာကြားကောင်ရေ40သားရှိခဲ့ရာကအခုတော့အကောင်ရေ90နီးပါးတိုးလာပါတယ်။ Wildlife Conservation SocietyWCS ကဘာတော်ရင်တရိတ်ဆန်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့က Elizabeth Bennett ကအောင်မြင်မှုကိုအခုလိုရှင်းပြပါတယ
်။ In 2017, for example,There were ranger patrols doing about
4,000 miles. There is a team being deployed in the two data ring kilometer lead on the go rising ladang, chilling in talk here about. The army lara ha a chain ring with the agitian yinni get it where yalare to get army muji left to buy.ကြားရီကိုနိုင်ငံတော်ရဲ့ကြက်တီးဆောင်လက္ခဏာဖြစ်ထိုင်အစိုးရကသတ်မှတ်လို့ကဘာလက်ခီတော်ရီစီကနိုင်ငံသားဝင်ငွေတွေပါရစီတဲ့အတွက်ဒီတရိတ်ဆန်တွေအပေါ်ထိုင်အစိုးရကရင်းနှီးမြှုပ်နှံဖို့လိုလားနေတာဖြစ်တယ်လို့အဲလစ်ဘက်ကပြောပါတယ်မျိုးရုံးလူနီးဖြစ်နေတဲ့စင်းထက်ကနေလက်တလောထုတ်ပယ်လိုက်တဲ့မျိုးစိတ်ခုနှစ်မျိုးတွေမှာကြားရီလည်းပါဝင်လာပါပြီအဲ့ဒီလိုအောင်မြင်တဲ့ဇလံမျိုးတွေကအလွယ်တကူရလာတာမဟုတ်တဲ့အပြင်တစ်ခါတလေဆယ်စုနှစ်တွေနဲ့ချီကျတတ်တယ်လို့လည်းအဲလစ်ဘက်ကပြောပါတယ်
Conservation, if we really work hard on it and we direct our efforts now funding and our resources long term in the right way.
တို့ရဲ့အားထုတ်ကြိုးပမ်းချက်တွေ၊ရှာဖွေတွေ့ရှိချက်တွေနဲ့ရင်းမြစ်တွေကိုမှန်ကန်တဲ့နေရာကိုမှန်ကန်တဲ့နည်းလမ်းတွေနဲ့လွှဲပြောင်းပေးမယ်ဆိုရင်အဲ့ဒီမျိုးစိတ်တချို့မပြောက်ပြက်သွားအောင်ထိန်းသိမ်းနိုင်မှာပါ
။ Humpback whale ဆိုတဲ့ကြောကုန်းဝေးလာ၅မျိုးစိတ်တွေကတော့အာဖရိကကန်ယူရာဖန်မှာ90ရာခိုင်နှုန်းလောက်ကောင်းကြီးပြန်တိုးလာပါတယ
်။ The end of whaling on the International Whaling Commission and the end of whaling of these species.
အပြည်ဆိုင်ရာဝေးလာငါးဖမ်းလုပ်ငန်းကော်မရှင်နဲ့ဝေးလာငါးဖမ်းလုပ်ငန်းတွေရပ်လိုက်တဲ့အတွက်သူတို့လေးတွေအကောင်ကြီးပြန်တိုးပွားလာတာပါ။မျိုးတုံးလူနေမျိုးစိတ်အတော်များများပြန်ပြီးမျိုးပွားလာနိုင်တာတိတ်ကိုအားတက်စရာကောင်းပါလေ။ဝေးလာငါးလူခပ်ဖြည်းပြီးအသက်ရှူတတ်တဲ့တရိတ်ဆန်တွေအပေါ်ကြာရောက်နေတဲ့အရင်းခံဖိအားတွေဖယ်လိုက်မယ်ဆိုရင်သူတို့တွေပြန်ပြီးတော့မျိုးပွားလာမှာပါ။
အမေရိကတိုင်းအလဲပိုင်းမှာကျက်စားတဲ့ဂျာကွာစစ်တပ်ရဲ့ကျက်စားရာနှင်းမြင့်အတော်များများဆုံရှုံကုန်ပါပြီ။ဒါပေမဲ့လည်းကဘာတော်ရင်တရိတ်ဆန်ထိန်းသိမ်းဆောင်ရွက်ရေးအဖွဲ့ထိန်းချုပ်ထားတဲ့ဒေသတွေမှာတော့တိကျစ်တဲ့ကောင်းရည်တွေပြန်ပြီးတော့တိုးလာပါတယ
်။ And so one of the core things that has been very successful
ကဂျာကွာစစ်တပ်ကိုထိန်းသိမ်းဆောင်ရွက်နေတဲ့အစီအစဉ်မှာအဓိကအမိန့်နာကတော့ဒေသခံစိုက်ပျိုးမွေးမြူရေးသမားတွေကိုသူတို့ရဲ့မွေးမြူရေးချက်မှာတရိတ်ဆန်တွေထိန်းသိမ်းတဲ့ပုံစံကိုပြောင်းလဲတိုးတက်အောင်လုပ်နိုင်ခဲ့လို့ဖြစ်ပါတယ်။အခြေခံအဖြစ်ပြောရရင်တော့တရိတ်ဆန်တွေကိုညဘက်ရောက်ရင်ခြံသွင်းထားဖို့လုပ်ကင်နိုင်ခဲ့တာပါဒီတော့ကျက်စ်တွေကခြံမွေးတရိတ်ဆန်တွေကိုညအချိန်မှလာဆွဲဖို့ကြိုးစားတော့မှမဟုတ်တဲ့အတွက်အပြန်အလှန်တိုက်တာခိုက်တာလည်းဖြစ်တော့မှမဟုတ်ဘူးလေ
The American Bison လို့ခေါ်တဲ့ American ပြောင်တွေအပါအဝင်အခြားတရိတ်ဆန်အနေငယ်တို့လည်းမျိုးတုံးလူနေအခြေအနေကနေချောင်ရှားလိုက်နိုင်ပါပြီကွာဒီမာလာနိုင်ငံက Scarlet Macaw နှစ်ရဲတောက်ပါတဲ့အမွေတွေရှိတဲ့ကြက်တော်တွေလည်းပြန်တွေ့လာရတယ်လို့တန်ဇန်နီးယားနိုင်ငံကတောတောင်ထဲမှာတစ်ချိန်ကမျိုးရုံးသွားခဲ့တဲ့ဖပြုတ်ကလေးတွေကိုလည်းသူတို့ပေါက်ပွားရှင်နှန်းတဲ့ဖွင့်ကျင်တွေကရေဒီဂွန်တစ်ခုအနီးတစ်ပိုင်းမှာပြန်ပြီးတော့တွေ့မြင်လာရပါတယ်။ခိုင်မာတဲ့ယုံကြည်ချက်နဲ့အချိန်ပေးပြီးတော့လောက်ကွန်ကြမယ်ဆိုရင်ကဘာဘောကမျိုးတုံးမဲ့အနည်းနဲ့အများဆုံးရင်ဆိုင်နေရတဲ့သရိတ်ဆန်တွေကိုကယ်တင်နိုင်လိမ့်မယ်လို့ WCS တာဝန်ရှိသူတွေကပြောပါတယ်။ဒါဟာစီးပွားမျိုးကွဲထင်းထင်းရေးမှာအလားလာကောင်းနေမင်းမင်းလာတယ်ဆိုတော့ကြိုတင်ခမန်းထားချက်တွေအတွက်တော့သတင်းကောင်းတစ်ခုလည်းဖြစ်ပါတယ်ရှင် ။နန်းလောင်ပြောပြသွားတာပါရှင်။ကင်ဆာယောဂါဟာကမ္ဘာမှာလူအသေးအပြောက်အများဆုံးယောဂါတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။2018ခုနှစ်မှာကင်ဆာဖြစ်ပွားသူဥယျာဉ်နှစ်သန်းနီးနီးရှိပြီးကင်ဆာကြောင့်သေဆုံးသူ6သိန်းကျော်ရှိပါတယ်။ဒါပေမဲ့အခုခေတ်မှာတွတ်တက်လာတဲ့နည်းပညာတွေသုံးပြီးကင်ဆာယောဂါကိုအလွယ်တကူရှာဖွေဖော်ထုတ်လာနိုင်တဲ့အတွက်ကင်ဆာကြောင့်အသေးပြောက်နှုန်းဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေကထက်တော့ရော့ကျလာနေပြီဖြစ်တဲ့အကြောင်း Kevin Innos ရဲ့သတင်းလွှာကိုမတ်မြတ်သိအောင်ကပြောပြပေးမှာပါရှင်
။ Virginia ပြည်နယ် Alexandria မှာရှိတဲ့ဒိုဂါယောဂသင်တန်းမှာခွေးပိုင်ရှင်တွေဟာသူတို့ရဲ့ခွေးကလေးတွေကိုအတူခေါ်လာနိုင်ပါတယ်။ခွေးပိုင်ရှင်တွေယောဂကစားနေချိန်မှာသူတို့ခွေးလေးတွေအခန်းထဲမှာလှည့်ပတ်သွားနေကြပါတယ်။ဒါကယောဂလုပ်ရင်ခွေးကလေးတွေနဲ့အပန်းဖြေနိုင်တဲ့ဒိုဂါလေ့ကျင့်ခန်းကိုလုပ်နေကြတာပါ
ဒီဒုက္ခတင်နန်းကိုဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားကတရိတ်ဆန်စီကူဆီယာဝန်ဗရိုနီကာဂျာဗင်နင်ကပြီးခဲ့တဲ့လပိုင်းအတွင်းကဖွင့်ခဲ့တာပါ
You know, dogs roam from person to person, and I think it just brings. Kuli
ya kanen shao twa ni ja zalo, a long le ayan pyo ni ja le.
Doga yoga li chin gan go American agaza li chin yi mu tyaok ka lu nge de 15 nit law ka sa khe ya ba. Yoga tin nan sia ma Ashley Stewart ka ro doga yoga go san tat tin ja pi bu song phyat khe ba de.
So it's definitely less focused on the human.
ဒုက္ခယောဂကလူတွေနဲ့သူတို့ခွေးလေးတွေရင်းနှီးမှုကိုပို့ပြီးတော့ဦးစားပေးတာပါခွေးလေးတွေကသူတို့သခင်တွေလောက်တာကိုချီးပြီးတော့လိုက်လောက်ကြပါတယ်ခွေးချီးကြုံရတဲ့အခါလည်းရှိပါတယ်လေ့ကျင့်ခန်းလုပ်နေတော့ခွေးတွေဟောင်းနေတာမျိုးလည်းကြုံရပါတယ
်ဒရိစန်စီကူစီယာဝန်ဝန်ဒီကူကတော့သူ့ရဲ့ဒုက္ခယောဂပထမနေ့အတွေ့အကြုံကိုအခုလိုပြောပြပါတယ
် Kind of having them running around they just are so curious and they have so much love to give and I thought
ကျမကခွေးလေးတွေရှောက်ပြေးနေတာကိုသဘောကျတာသူတို့လေးတွေကအမြဲပဲဆက်ဆုပ်ရဲခွေးလေးတွေနဲ့အတူယောဂကစားရင်သူတို့ကလူတွေကိုအယမ်းချစ်တတ်တာပဲလို့ခံစားမိတယ်ရှင
်မိုက်ဆလီနာကတော့ခွေးကလေးတွေကိုချော့မြူပွေဖက်ရတာကိုနှစ်သက်သူပ
ါခွေးတွေကသူတို့ကိုချစ်တာဂရုစိုက်တာခံနေရတာယောဂကစားတာကတနာရီလောက်ပဲသူတို့နဲ့ပုံနီးတယ်လို့စိတ်လဲလန်းဆန်းတယ်တကယ်ကိုကောင်းတဲ့လက်ကျင်ကမှာ
လက်ရှိကောလိပ်ကျောင်းသူဘတ်ဘဲရက်ကကိုပိုင်ခွေးမွေးဖို့အဆင်မပြေသေးပေမဲ့သူကတခြားလူတွေရဲ့ခွေးကလေးတွေကိုချစ်ခင်နှစ်သက်ပါတယ
် I love dogs and I love yoga
ကျမကခွေးတွေကိုချစ်တယ်လို့ယောဂကိုလည်းချစ်တယ်ဒါကြောင့်ဒီတင်နန်းကအကောင်းဆုံးပေါင်းစပ်မှုပါပဲ
တနေ့တာယောဂတင်နန်းအဆုံးတင်နန်းသားတွေခန္ဓာကိုယ်ဖြေလျှော့လေ့ကျင့်ခန်းလုပ်ကြတော့သူတို့ရဲ့ခွေးကလေးတွေဟာလည်းလေ့ကျင့်ခန်းလိုက်လုပ်ဖို့အဆင်သင့်ဖြစ်နေတာကိုတွေ့ရပါတယ်ဒီတင်နန်းကတာမန်ထက်ထူးခြားနေတယ်လို့ထင်စရာရှိပေမဲ့စိတ်ပျော်ရွှင်ငြိမ်းချမ်းမှုရနိုင်တာကတော့တေချာပါရဲ့ရှင
်။မတ်မြတ်သင်းအောင်ပြောပြခဲ့တဲ့ဒေါကာယောဂအကြောင်းဖြစ်ပါရဲ့ရှင်။အခုညနေပိုင်းထုတ်လွှင့်တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါရဲ့ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမမြသစင်အောင်ငါပြောပြပေးပါဦးမယ်ရှင
်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်မှုရဖို့တန်တမန်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်အမေရိကန်ပြည်အောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့အင်အားအများပြားသုံးတဲ့နှစ်ပတ်လည်စီရေးလေ့ကျင့်မှုတွေကိုအဆုံးသတ်သွားမယ်လို့မနေ့စနေနေ့နှောင်းပိုင်းကကြေညာလိုက်ပါတယ်။စနေနေ့ကအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်နဲ့တောင်ကိုရီးယားမျိုးသားကာကွယ်ရေးဌာနဝန်ကြီးဂျွန်ဂျောင်ဂျူးတို့နှစ်ဦးဖုန်းနဲ့တဆင့်စကားပြောတာမှာ Full Eager and Key Resolve လို့ခေါ်တဲ့နှစ်ပတ်လည်စီရေးလေ့ကျင့်မှုကိုရက်ဆိုင်မှုဆုံးဖြတ်လိုက်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကကြေညာချက်မှာဖော်ပြထားပါတယ်။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘကူးစ်ရွာက IS အစွန်းရောက်အဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာကို American ကြောတောက်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်1000ခွဲလောက်ကတောက်ကြန်နေနှောင်းပိုင်းမှာနောက်ဆုံးထိုးစစ်နဲ့တိုက်ခိုက်နေပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသနေဆက်မှာဖြစ်ပွားနေတဲ့အပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်တပ်သား2ဦးသေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်ကမနေ့စနေနေ့ကအတည်ပြုပါတယ်။American သမ္မတဒေါ်နယ်ထရမ့်က conservative နိုင်ငံရေးလှုပ်ရှားမှုရဲ့နှစ်ပတ်လည်ညီလာခံမှာသူ့ကိုထောက်ခံသူတွေကိုမနေ့စနေနေ့ကမိန့်ခွန်းပြောကြားခဲ့ပါတယ်။ Bangladesh နယ်စပ်ကတောအုပ်တစ်ခုထဲမှာပြီးခဲ့တဲ့2လကျော်ကဖမ်းဆီးခံခဲ့ရတဲ့မြန်မာစစ်သားကို Bangladesh အာဏာပိုင်တွေကဒီကနေ့မတ်လ3ရက်တနင်္ဂနွေနေ့မှာမြန်မာအတာဝန်ရှိသူတွေထံလွှဲပြောင်းအပ်နိုင်ခဲ့ပါတယ်။
တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမြသစင်အောင်ပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို VOA ရဲ့နေ့စဉ်ဒီ TV အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်ည9နာရီတခါထပ်ပြီးတော့ထုတ်လင်းချိန်မှာစုံကြရအောင်ပါရှင်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင
This program has come to you from the Voice of America, Washington. And